မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့အာဆီယံပါလီမန်များအထွေထွေညီလာခံကနေအတွေ့အကြုံရှိတဲ့အာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေဖလှယ်နိုင်ပြီးအဖွဲ့ဝင်နိုင်ငံလွှတ်တော်တွေအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေပိုအောင်ကောင်းလာဖို့ယုံကြည်မျှော်လင့်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။နေပြည်တော်မနေ့ကဆက်လို့အော်တိုဘာလ3ရက်နေ့အထိ4ရက်တာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံမှာဒီကနေ့မှာတော့အာဆီယံဒေသတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခမ်းအနားတွေကိုအဓိကဆွေးနွေးနေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ပြပေးတာကိုနားဆင်ပါရှင်။
ဟုတ်ပါတယ်အာဆီယံရဲ့ပြည်သူကိုရှေ့ရှုတဲ့လူမှုဗဟိုပြုတဲ့အတိုက်အဝန်ဖော်ဆောင်လာနိုင်အောင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာအကောင်းဆုံးပုံဖော်နိုင်တာကလွှတ်တော်ဆိုတဲ့အဖွဲ့အစည်းတွေပဲဖြစ်ပြီးအာဆီယံပါလီမန်များညီလာခံ2016ခုနှစ်ရဲ့ဆောင်ဖို့ကတော့အာဆီယံအတိုက်အဝန်တိုးတက်ထွန်းကားရေးအာဆီယံပါလီမန်များညီလာခံကတက်ကြွလှုပ်ရှားပေးပဲဖြစ်ပါတယ်ဒီညီလာခံကိုအင်ရှင်အဖြစ်ပထမဆုံးအကြိမ်ဒီနှစ်မှာလက်ခံကျင်းပခွင့်ရတဲ့မြန်မာနိုင်ငံဟာလည်းပြည်သူကမဲပေးရွေးချယ်လိုက်တဲ့ပြည်သူကိုယ်စားလှယ်ကြီးတွေကပြည်သူလူလူရဲ့လူလားချက်ဆန္ဒကိုထင်ဟပ်စေတဲ့ပါလီမန်ဒီမိုကရေစီလမ်းကြောင်းမှုကိုအရက်သားအစိုးရလက်ထက်မှာမြန်မာနိုင်ငံမှာလွှတ်တော်အခမ်းအနားကိုပြန်ပြီးတော့မှခြေချလျှောက်လန်းနိုင်အောင်ကြိုးပမ်းနေကြသလိုအာဆီယံဒေသတွေမှာလည်းလူမှုကိုအခြေပြုတဲ့လူမှုကအလေးထားတဲ့လွှတ်တော်တွေဖြစ်ဖို့ဝိုင်းဝန်းကြိုးစားကြရမယ်ဆိုတာကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအာဆီယံပါလီမန်များညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပမယ့်38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံမှာတော့အင်ရှင်မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအာဆီယံပါလီမန်များညီလာခံဥက္ကဋ္ဌယာရုနဲ့တာဝန်ယူကျင်းပနေတာဖြစ်ပါတယ်။ဒီကနေ့အောက်တိုဘာလ1ရက်နေ့မှာတော့အာဆီယံပါလီမန်များအထွေထွေညီလာခံဒုတိယနေ့မှာအာဆီယံဒေသတွင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဂန္ဓာအလိုက်ဆွေးနွေးနေကြတယ်လို့ကိုယ်တိုင်တက်ရောက်နေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒါတိုင်းမှာ social media ရှိတယ် political media ရှိတယ် organization တွေရှိတယ်အဲဒီမျိုး meta လဲအစည်းအဝေးတွေလုပ်ပြီးတယ်အခုအဲ့ဒါတွေအကုန်လုံးစုပေါင်းဖို့ရတယ်ဒီအခုကဟို trend community အစည်းအဝေးဆက်လုပ်နေနိုင်ငံတော်ဒီအာဆီယံမှာပူးပေါင်းပေါင်းဆောင်ရွက်တဲ့နေရာမှာထိထိရောက်ရောက်နေထဲထဲကိုဆောင်ရွက်နေနေဆိုရယ်မြန်မာနိုင်ငံကကိုယ်ယူရဖြစ်တယ်လို့အာဆီယံရဲ့ဒီအိုက်ပါရဲ့အစီအစဉ်ရနေပြီးတော့အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့ညီလဲဆောင်ရွက်မှုတွေအားဖြင့်နိုင်ငံတွေနဲ့တူညီမှုတွေလုပ်ကြည့်ရည်ရည်ရတယ်အဲ့ဒီကိစ္စရတဲ့ဘက်ကတော့လက်ဆောင်တဲ့နေရာမှာအထူးအထိုက်တန်နဲ့ဆောက်ဆောင်မှုတစ်ခုဖြစ်ရရှိသွားစေနိုင်မှာပေါ့နော်
အခုလို38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကိုအင်ရှင်အဖြစ်မြန်မာနိုင်ငံကလက်ခံကျင်းပခွင့်ရတဲ့အပေါ်ဒီထွေထွေညီလာခံကနေပြီးအာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်သက်တမ်းရင်းနဲ့အတွေ့အကြုံရှိတဲ့နိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေကိုဖလှယ်နိုင်ပြီးလွှတ်တော်အတွက်စိန်ခေါ်မှုတွေကိုအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုပိုပြီးအားကောင်းလာဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကယုံကြည်မျှော်လင့်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသူ့အမြင်အခုလိုပြောပါတယ
်။နိုင်ငံတွေထဲမှာလေဒီကျွန်တော်တို့နိုင်ငံကဒီအခုမှအစားပဲရှိပြန်လွတ်တော်နိုင်ငံရေးရလေးတလားအဲဒါမဲ့အာဆီယံထဲမှာတကယ်လွတ်တော်နိုင်ငံရေးကိုဒါတကယ်ကိုအချင်းချင်းပြောကြားဆက်တမ်းပြီးတဲ့နိုင်ငံတွေရှိတယ်အဲ့တော့တကယ်လို့ငါအဲ့လိုမျိုးဒီအချင်းသဘောမျိုးလေးတွေပေါ့နော်အပြန်အလှန်လေ့လာရေးဆွေးနွေးရရေးအားမျိုးရှိနေဆိုတော့တော့ဒီကကလွတ်တော်ကိုယ်စားလှယ်တွေအတွက်တော့ဒီလွတ်တော်ရေးအားကောင်းဖို့နော်ဒီလွတ်တော်အားကောင်းတဲ့ခါမှာဒီမိုကရေစီစနစ်အသက်ဝင်ဖို့အတွက်တော့ဒါအများကြီးထောက်ကူဖြစ်မယ်လို့ထင်ပါ
ဒီ38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကနေပြီးတော့ဒီအာဆီယံဒေသတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကြော်လွားနိုင်မယ်နီလန်းတွေကိုဆွေးနွေးနိုင်မယ်လို့ယုံကြည်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းညီလာခံဂုဏ်ပြုညစာစာပွဲမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီဆွေးနွေးမှုရလဒ်တွေကနေညီလာခံရဲ့နောက်ဆက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကလည်းအရေးကြီးတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသုံးသပ်ပါတယ
်။အဓိကတော့လေဒီလားဒီစနစ်ကိုတခြားဒီနားမလည်သေးတဲ့အခုမှလွှတ်တော်ရဲ့ရောက်တဲ့သူတွေရှိမယ်လွှတ်တော်ကိုယ်စားလှယ်နောက်ပြီးအစိုးရအဖွဲ့ဆောင်တယ်အခုမှအစိုးရဖြစ်တဲ့လူတွေအဲ့တော့ဒီမိုကရေစီသဘောတရားတွေဒီလွှတ်တော်ရဲ့သဘောတရားတွေဒါတွေကိုအဲ့ဒီတော့နားမလည်ကြသေးဘူးလို့အဲ့လိုပဲမြင်တယ်အဲ့တော့ပြောချင်တာကတော့အသားကြပြီးသားနိုင်ငံတွေကဒါတွေကိုကောင်းကောင်းရှင်းပြနိုင်ရင်ဒါဒီဘက်မှာလည်းပို့ပြီးတော့လွှတ်တော်ကြီးအားကောင်းမယ်ဟိုနိုင်ငံတကာမှာဘယ်လိုရှိရဲဘယ်ညာရှိရဲဆိုတဲ့ဟာမျိုးတွေကများများလေး sharing လုပ်နိုင်မယ်ပြောနိုင်ဆိုနိုင်ရမယ်ဆိုရင်အဲ့ဒီအမြင်မျိုးတွေပို့ပြီးတော့ပြောင်းလာမယ်သူတို့ဒီလိုလာပြီးတော့သူတို့အတွေ့အကြုံတွေဖလှယ်ခိုင်းတာမျိုးလာပြီးတော့ဒီကလွှတ်တော်ကိုလည်းဒီသူ့ဘက်အုပ်စုလိုက်သွားပြီးတော့ ASEAN Country တွေမှာသွားပြီးတော့လွှတ်တော်တွေမှာလေ့လာတာမျိုးလွှတ်တော်ရဲ့လုပ်ငန်းတွေလေ့လာတာမျိုးလေးတွေလုပ်ပေးနိုင်တ
တာမဆိုးတော်လန်းစစ်ကြီးရဲ့ဥဆောင်မှုနဲ့တွားတဲ့အခါမှာဒီလိုခွင့်ရေးတွေအများကြီးနောက်ပိုင်းလည်းရလာလို့ရှိပါတယ်နော်ဒါပေမဲ့တောင်းတော့ absorb လုပ်နိုင်မှုတော့လိုတာပေါ့နော်နောက်ဆက်တွဲလုပ်ငန်းတွေတင်နေတဲ့ရလဒ်တွေထွက်လာအောင်တော့ဆက်ပြီးတော့ကြိုးစားအောင်မထင်နဲ့ action plan လေးတွေပါဆွဲနိုင်မယ်ဆိုတော့ပိုပြီးထိရောက်မယ်ထင်ပါတ
ယ်အာဆီယံပါလီမန်များညီလာခံကို1985ခုနှစ်ကနေစလို့အင်ဒိုနီးရှားနိုင်ငံမှာစတင်ကျင်းပခဲ့ပြီးမြန်မာနိုင်ငံကတော့28ကြိမ်မြောက်အာဆီယံပါလီမန်များညီလာခံမှာလေ့လာသူအဖြစ်စတင်တက်ရောက်ခဲ့ပါတယ်2011ခုနှစ်ကျင်းပတဲ့32ကြိမ်မြောက်အစည်းအဝေးမှာတော့မြန်မာနိုင်ငံဟာဒင်းပြေအဖွဲ့ဝင်အဖြစ်ပါဝင်နိုင်ခဲ့ပြီးဒီနှစ်2016ခုနှစ်မှာတော့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာလည်းဖြစ်ပါတယ်ရှင်